မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာတိတိတတ်တတ်ဆက်လက်ကျဆင်းနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကပြောကြားလိုက်ပါတယ်။လူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံအခြေအနေကိုဒီကနေ့ဇွန်လ14ရက်နေ့မှာတင်ပြခဲ့တာမှာမဟာမင်းကြီးဘက်ရှလက်ကမြန်မာနိုင်ငံရဲ့အခြေအနေဟာပိုပြီးတော့ဆိုးဝါးလာတယ်လို့ပြောကြားခဲ့ပါတယ်။
Still suffering from the devastating consequences of the February 2021 military coup, the people of Myanmar remain trapped in a cycle of poverty and displacement, human rights violations and abuses.
2022ခုနှစ် February လတည်းကဆေးအာဏာသိမ်းမှုရဲ့ဆိုးဝါးတဲ့အကျိုးဆက်တွေကိုခံနေကြရတဲ့မြန်မာပြည်သူတွေဟာဆင်းရဲနွမ်းပါမှု၊အိုးအိမ်ဆွန့်ထွက်ပြေးရမှု၊လူခွင့်ရေးချိုးဖောက်ခံရမှု၊တန်တရာတွေကနေမထွက်နိုင်ကြဘူးလို့လူခွင့်ရေးမဟာမင်းကြီးဘက်ရှလက်ကပြောကြားခဲ့တာပါ။အရသာတွေကိုလူသားမျိုးနွယ်တို့အပေါ်ကျူးလွန်မှု၊ဆေးရဆွဲမှုစတဲ့ပြစ်မှုတွေလို့ယုံကြည်လက်ခံရလောက်တဲ့စနစ်တကျကြေကြေပြန့်ပြန့်ကျူးလွန်မှုတွေလုပ်နေတာမြင်တွေ့ရတယ်လို့လည်းသူကပြောကြားခဲ့ပါတယ်။လူသားချင်းစာနာကြအခြေအနေတွေအင်မတန်ဆိုးဝါးနေတာမှ14သန်းလောက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်းနဲ့ကုလသမဂ္ဂရဲ့စည်ရင်အရအိုးအိမ်ဆွန့်ပြည်ရင်းဒုက္ခတွေဟာတသန်းရှိတယ်လို့လည်းသူကပြောပါတယ်။ဆေးအာဏာသိမ်းမှုကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးရိုင်းနေနေတဲ့အခြေအနေကိုလည်းသူကတင်ပြသွားခဲ့ပါတယ်။မြန်မာနိုင်ငံနေရာတော်တော်များများမှအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုသတင်းတွေနဲ့လူခွင့်ရေးချိုးဖောက်တဲ့သတင်းမျှဝေသူတွေအပေါ်ဖိနှိပ်နေတဲ့အတွက်ကြောင့်သတင်းရရှိမှုဘိုင်းအင်မတန်ထိခိုက်နေတယ်လို့လည်းလူခွင့်ရေးဆရာမဟာမင်းကြီးကပြောပါတယ်။လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်စောင့်ကြည့်မှတ်တမ်းတင်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကမြန်မာနိုင်ငံအခြေအနေကိုဒီကနေ့တင်ပြပြောကြားခဲ့ပါတယ်ရှင်။